ဘာသာရေးရာဖိနှိပ်ခွဲခြားတဲ့နိုင်ငံပေါင်း18နိုင်ငံကကိုယ်တွေ့ကြုံတွေ့ခံစားခဲ့ရသူပေါင်း28ဦးကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်ဂျူရောမှာဗုဒ္ဓဟူးနေ့ကဖိတ်ခေါ်တွေ့ဆုံခဲ့ပါတယ်။ဒီထဲမှာမြန်မာနိုင်ငံက4ဦးလည်းပါဝင်ပြီးမြန်မာစစ်တပ်အနေနဲ့ဘာသာရေးအရခွဲခြားဖိနှိပ်မှုတွေကိုဆက်လက်ကျူးလွန်နေတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတင်ပြခဲ့ကြပါတယ်။မတ်အင်ဂျင်နိုင်ကအပြည့်အစုံကိုဆက်ပြီးပြောပြပါမယ်ရှင်။
အမေရိကန်နိုင်ငံသားဌာနကဦးစီးပြီးဝါရှင်တန်ဒီစီမှာဇူလိုင်လ16ရက်နေ့ကနေ18ရက်နေ့ထိ3ရက်ကြာကျင်းပနေတဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်ထွန်းရေးဆိုင်ရာဒုတိယအကြိမ်နိုင်ငံတကာဝန်ကြီးများအဆင့်အစည်းအဝေးရဲ့တစ်စိတ်တစ်ပိုင်းအဖြစ်မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း18နိုင်ငံကဘာသာရေးဖိနှိပ်ခံရမှုမှာကိုယ်တိုင်ကြုံတွေ့ခံစားခဲ့ရသူပေါင်း28ဦးကိုမနေ့ဗုဒ္ဓဘုနေ့ကသမ္မတဒေါ်နယ်ထရန့်ကအင်ဖြူတော်ကိုဖိတ်ခေါ်တွေ့ဆုံခဲ့ပါတယ်။အခုလိုတွေ့ဆုံပွဲနဲ့ပတ်သက်လို့သမ္မတထရန့်ကကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ကိုအမေရိကန်ပြည်ထောင်စုအနေနဲ့အလေးပေးကြိုးပမ်းဆောင်ရွက်နေတာကိုပြသတဲ့အနေနဲ့ဖြစ်တယ်လို့အခုလိုပြောကြားခဲ့ပါတယ
်။ We know that if people are not free to practice their faith, then all of the freedoms are at risk and frankly, freedoms don't
matter. လူတွေအနေနဲ့နိုင်ငံတွင်းမှာဘာသာရေးကိုလွတ်လပ်စွာကိုးကွယ်ခွင့်မရဘူးဆိုရင်ကျန်ရှိတဲ့အခွင့်အရေးတွေလည်းဆုံးရှုံးရဖို့အန္တရာယ်ရှိပြီးလွတ်လပ်မှုဆိုတာလည်းအဓိပ္ပာယ်မရှိတော့ပါဘူး။ဒါကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့ဘာသာရေးလွတ်လပ်ခွင့်ကိုထောက်ခံအားပေးဖို့မနာမနေကြိုးပမ်းသွားမှာဖြစ်ပါတယ်။ဒီနေ့လာရောက်ကြတဲ့လူတွေကိုလည်းကျေးဇူးတင်ပါတယ်။ဒုက္ခတွေအများကြီးချက်ကျော်ခဲ့ရသူတွေဖြစ်တဲ့အတွက်ချီးကျူးပါတယ်။ဘုန်းကြီးပါတယ်။ကျွန်တော်အနေနဲ့အမြဲရပ်တည်ပေးသွားမှာဖြစ်ပါတယ်
။ကမ္ဘာတဝန်းကဘာသာရေးဖိနှိပ်ခံရသူတွေကိုအင်ဂျူရောဖိတ်ခေါ်တွေ့ဆုံရမှာလေ။သူတို့ရဲ့တောက်မှတ်ဖွယ်ကောင်းတဲ့အတွေ့အကြုံတွေအခက်အခဲတွေခံစားချက်တွေကိုသမ္မတထရန့်ကမေးမြန်းခဲ့တယ်လို့သူတို့ဘက်ကလည်းပြန်လည်ပြောကြားခွင့်ရခဲ့ပါတယ်။အဲ့ဒီတည်းမှာသမ္မတနဲ့အနီးဆုံးရက်ခွင့်ရခဲ့တဲ့မြန်မာနိုင်ငံကချင်ပြည်နယ်ကကချင်ဒုက္ခသည်တွေအရေးဆောင်ရွက်နေတဲ့ KPC ကချင်နှစ်ချင်းအဖွဲ့ချုပ်ရဲ့အထွေထွေအတွေ့အကြုံမှူးဒေါက်တာဆမ်ဆွန်ကလမ်ကကချင်ပြည်နယ်မှာတိုက်ပွဲတွေဖြစ်နေပြီးမြန်မာစစ်တပ်ကနေခရီးရန်တွေကိုနှိပ်စက်မှုတွေရှိနေတဲ့အတွက်အမေရိကန်အစိုးရအနေနဲ့တိုင်းရင်းသားတွေကိုအကူအညီပေးဖို့အခုလိုပြောပါတယ
်။ We are very being oppressed and tortured by the Myanmar military government. So and then we don't have just many for religious freedom. And also as
ကျွန်တော်ကမြန်မာနိုင်ငံမြောက်ပိုင်းကကချင်ဘက်ဒစ်ခရီးရန်ကျောင်းသားပါ။မြန်မာနိုင်ငံမှာကျွန်တော်တို့ခရီးရန်တွေကိုမြန်မာစစ်တပ်ကရဲစနစ်ကိုနေပါတယ်။ဘာသာရေးကိုလွတ်လပ်စွာကူကွယ်ဖို့အခွင့်အရေးလည်းသိမ့်မရကြပါဘူး။ဒါအပြင်တိုင်းရင်းသားလက်နက်ကိုင်တပ်တွေကမြန်မာအစိုးရကိုခုခံတိုက်ခိုက်နေကြပါတယ်။ဒါကြောင့်အမေရိကန်အစိုးရအနေနဲ့တိုင်းရင်းသားလူမျိုးစုကိုဦးစားပေးပြီးတိုင်းရင်းသားခေါင်းဆောင်တွေကိုဒီမိုကရေစီဖက်ဒရယ်လစ်ဇမ်အမျိုးရေးအတွက်အကူအညီပေးဖို့စိတ်ကိုအရေးကြီးပါတယ်။မနေ့ကဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်လိုက်တဲ့အတွက်လည်းစိတ်ကိုကျေးဇူးတင်ပါတယ်။
ဒေါက်တာဆမ်ဆန်ကလမ်နဲ့သူသမ္မတထရန့်ဖိတ်ကြားခဲ့သူတွေကချင်ပြည်နယ်မှာရှိတဲ့ဘက်ပတစ်ဘုရားရှိခိုးကျောင်းတွေကိုမြန်မာစစ်တပ်ကဘုံခွဲဖျက်ဆီးခဲ့တာတွေကိုသတင်းထုတ်တွေကိုလိုက်လံပြသခဲ့တဲ့အတွက်စစ်တပ်ကဖမ်းဆီးထောင်ချခဲ့တဲ့ကချင်ဘက်ပတစ်တင်းဥစရာနှစ်ဦးတည်းကတဦးဖြစ်သူလမ်ကျော်ကန်ဆိုင်လည်းပါဝင်ပါတယ်။နောက်ရခိုင်ပြည်နယ်မြောက်ပိုင်းမှာ2018ခုနှစ်ကမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးစစ်ဆေးရေးအတွင်းအသက်မသေးလွတ်မြောက်လာခဲ့ပြီးဘင်္ဂလားဒေ့ရှ်ရိုဟင်ဂျာဒုက္ခသည်စခန်းမှာခိုးလုံနေထိုင်နေသူလည်းဖြစ်ဒုက္ခသည်တွေအရေးဆောင်ရွက်နေတဲ့ ARSPH ငင်းရဲရေးနဲ့လူခွင့်ရေးဆိုင်ရာရခိုင်ပြည်နယ်ကရိုဟင်ဂျာအဖွဲ့အစည်းရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့မိုဟစ်ဦးလာလည်းသမ္မတထရန့်နဲ့တွေ့ဆုံသူတွေတည်းပါဝင်ခဲ့ပါတယ်။ရိုဟင်ဂျာတွေနေရပြန်ရေးအမေရိကန်အစိုးရရဲ့ကူညီဆောင်ရွက်မှုတွေနဲ့ပတ်သက်လို့လည်းမိုဟစ်ဦးလာကသမ္မတကိုအခုလိုမိခဲ့ပါတယ
်။ Sai Mawinga from Bangladesh Pakistan. So
ကျွန်တော်ကဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကရိုဟင်ဂျာတူပေါ့ရိုဟင်ဂျာဒုက္ခသည်အများစုကဌာနေကိုအမြန်ဆုံးပြင်ဆင်ကြပါတယ်ဒါကြောင့်ကျွန်တော်တို့ကိုကူညီဖို့အမေရိကန်ရဲ့အစီအစဉ်ကိုတည်လို့ပါတယ်ကျေးဇူးတင်ပါတယ
်သမ္မတထရန့်နဲ့တွေ့ဆုံခွင့်ရခဲ့သူတွေထဲမှာရိုဟင်ဂျာမွတ်စလင်အပိုင်းဝိုင်းအတွက်နိုင်ငံတကာကအာရုံစိုက်လာအောင်စီရင်လှုပ်ရှားနေသူလည်းဖြစ်အင်းစိန်အချင်းတောင်မှနှစ်ပေါင်းများစွာအချင်းကျခဲ့သူလည်းဖြစ်တဲ့မတ်ဝူဝီနူလည်းပါဝင်ပါတယ်မြန်မာတရုတ်မြောက်ကိုရီးယားဗီယက်နမ်သီရိလင်္ကာပါကစ္စတန်အာဖဂန်နစ္စတန်အီရန်အီရက်ဆူဒန်ယီမန်အီရီထရီးယားတူရကီစတဲ့နိုင်ငံပေါင်း18နိုင်ငံကဘာသာရေးနှိပ်စက်မှုကြောင့်အသက်မသေးဘဲလွတ်မြောက်လာသူပေါင်း28ဦးကိုသမ္မတထရန့်ကဖိတ်ခေါ်တွေ့ဆုံခဲ့သူတွေထဲအီရက်နိုင်ငံက IS စစ်သွေးကြော်ရဲ့နှိပ်စက်မှုကိုခံခဲ့ရပြီးအသက်မသေးလွတ်မြောက်လာတဲ့2018ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်ယာဇီဒီအမျိုးသမီးနာဒီယာမူရက်လည်းပါဝင်ခဲ့ပြီးယာဇီဒီလူမျိုးတွေနေရပြန်ရေးအမေရိကန်ကအကူအညီပေးဖို့လဲသမ္မတထရန့်ကိုတောင်းဆိုခဲ့ပါတယ်ရှင်